ဗြိတိန်စေးဝါးထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ GlaxoSmithKline ကိုတရုတ်တရားရုံးတစ်ခုကဒဏ်ငွေအမေရိကန်ဒေါ်လာတန်490ချမှတ်လိုက်ပါတယ်။ဒါပြင်သူတို့ထုတ်လုပ်တဲ့ဆေးတွေကိုသုံးဖို့ဆရာဝန်တွေနဲ့ဆေးရုံတွေကိုလက်ထိုးတယ်ဆိုပြီးကုမ္ပဏီရဲ့ဗြိတိန်နိုင်ငံသားတရုတ်နိုင်ငံဆိုင်ရာမန်နေဂျာနဲ့တခြားလူတွေကိုလည်းထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ဟူနန်ပြည်နယ်ချန်ရှာမြို့တရားရုံးကဒီကနေ့ချမှတ်လိုက်တဲ့ဒဏ်ငွေဟာတရုတ်တရားရုံးတစ်ခုကနေချမှတ်ဖို့သမျှအကြီးမားဆုံးဒဏ်ငွေဖြစ်တယ်လို့အစိုးရပိုင်းဆင်ဟွာသတင်းဌာနကဖော်ပြပါတယ်။ကုမ္ပဏီရဲ့တရုတ်နိုင်ငံဆိုင်ရာတီကေဟောင်းမက်ရိုင်လီနဲ့တခြားအရာရှိတွေကိုလည်းထောင်ဒဏ်2နှစ်ကနေ4နှစ်အထိတရားရုံးကချမှတ်လိုက်တာပါ။တရားမဝင်ဝင်ငွေဒေါ်လာဘီလီယံပေါင်းများစွာရဖို့အတွက်ဆေးရုံတွေဆရာဝန်တွေနဲ့ကျန်းမာရေးဌာနတွေကိုလက်ထိုးဖို့ကုမ္ပဏီဝန်ထမ်းတွေကိုရိုင်လီကညွှန်ကြားခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကဆွတ်ဆွဲတရားစွဲဆိုခဲ့တာပါ။